တော်ရရှိမြတ်ခင်ဗျာအမေရိကန်ဆိုရကနိုင်ငံတကာဘာသာရေးလွှတ်လမ်းမှုအခြေအနေနဲ့ပတ်သက်ပြီးအစိုးရခေါင်းဆောင်တွေနှစ်စဉ်ထုတ်ပြန်နေရမှာတင်းနှလာနေကတော့ပြီးခဲ့တဲ့2013ခုနှစ်အတွက်ဘာသာရေးလွှတ်လမ်းခွင့်အစိုးရခေါင်းဆောင်ထပ်ပေါ်လာခဲ့ပါတယ်ကမ္ဘာတဝန်းမြန်မာအပါအဝင်နိုင်ငံပေါင်း200နီးပါးမှာလူသားတိုင်းရဲ့လွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်ကိုဘယ်အချိန်ဘယ်နေရာမှာဘလို့ဘယ်ပုံချိုးဖောက်မှုတွေရှိခဲ့တယ်ဒါမှမဟုတ်အကာအကွယ်ပေးခဲ့တာတွေရှိခဲ့တယ်ဆိုတဲ့မှတ်တမ်းတွေကိုအစိုးရခေါင်းဖော်ပြထားတာဖြစ်ပါတယ်ဘာသာရေးလွတ်လပ်ခွင့်ဟာအခြေခံကျတဲ့လူ့အခွင့်အရေးတရားဖြစ်တဲ့အကြောင်းအစိုးရခန်းစားကဆိုပါတယ်။ဘာကြောင့်လဲဆိုတော့လူသားတိုင်းမိမိတို့ရဲ့ပုဂ္ဂလိကဆိုင်ရာနှစ်နှစ်ကာကယုံကြည်တာတွေကိုဆက်လက်ပြီးတော့ယုံကြည်ခွင့်ပြောင်းလဲယုံကြည်ခွင့်တွေနဲ့ပတ်သက်ပြီးဒီလွတ်လပ်ခွင့်ကအကာအကွယ်ပေးထားလို့ပဲဖြစ်ပါတယ်တဲ့။အဲဒါကြောင့်အမေရိကန်နိုင်ငံသားယူဝင်ကြီးဂျွန်ကယ်ရီကဘာသာရေးလွတ်လပ်မှုအစိုးရခန်းစားနဲ့ပတ်သက်ပြီးတော့ကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ်
။ But freedom of religion is not an American invention. It's a universal value.And it's enshrined in our constitution and it's ingrained in every
တကယ်တော့ဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်ပြည်ထောင်စုကိုတည်ထွင်ထားတာမျိုးမဟုတ်ပါဘူးလူရဲ့မျိုးရပါအခွင့်အရေးတရတန်ဖိုးတရသာဖြစ်ပါတယ်အဲ့ဒီအခွင့်အရေးတွေကိုနိုင်ငံတကာဥပဒေတွေရဲ့အောက်မှာတစုံတရာအသိအမှတ်ပြုရမှာဖြစ်ပါတယ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကိုသမ္မတဥပမာကရောနိုင်ငံသားယူဝင်ကြီးဌာနကပါဦးစားပေးကိစ္စအဖြစ်ထားရှိပါတယ်လို့ပြောကြားခဲ့ပါတယ်2013ခုနှစ်အတွက်ဘာသာရေးလွတ်လပ်ခွင့်အစိုးရခန်းစားမှာအရှိအလယ်ပိုင်းကနေပြီးတော့အရှတိုက်အထိအာဖရိကကနေဥရောပအထိလူအသိုက်အမြင်ပေါင်းများစွာဟာသူတို့ရဲ့မူရင်းနေရာဒေသတွေကနေပြီးတော့အုံနဲ့ကျင်းနဲ့ပြောင်းရွှေ့နေကြရမှာအဓိကအချက်ကတော့ဘာသာရေးဖိနှိပ်မှုတွေကြောင့်ဖြစ်တယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်ပိဋကတ်ကတွေကြီးထွားနေတဲ့စီးရီးယားနိုင်ငံဟုံးစ်မြို့မှာဆိုရင်အစိုးရမွတ်စလင်တွေရဲ့ဖိနှိပ်မှုတွေကြောင့်ခရီးယန်တွေနေရာစွန့်ထွက်ခွာနေကြရမှာပိဋကတ်မဖြစ်ပွားခင်ကခရီးယန်ဥယျာဉ်တသိန်း6000လောက်ရှိခဲ့ရာကအခုတော့တထောင်လောက်သာကျန်တော့တယ်လို့ဖော်ပြထားပါတယ်ဒီကျနိုင်ငံမှာလဲဘာသာရေးအခြေခံပြီးခရီးယန်တွေကိုရောမွတ်စလင်ဂိုင်းခွဲခြင်းမှာပြည်ပကတွေဖြစ်ပေါ်နေပါတယ်။ဗဟုအာဖရိကသမ္မတနိုင်ငံမှာလဲမနစ်ကဘာသာရေးပြည်ပကကြောင့်အနည်းဆုံးလူ900သေဆုံးခဲ့ရပြီးတော့လူတသန်းကျော်ထွက်ပြေးကြရပါတယ်။မြန်မာနိုင်ငံမှာလဲရခိုင်ပြည်နယ်ကစတင်ခဲ့တဲ့ဘာသာလူမျိုးပြည်ပကဟာတခြားမျိုးကြီးတွေစီကိုပဲကူးစက်ခဲ့ပြီးတော့အနည်းဆုံးလူ100သေဆုံးခဲ့ပြီးလူဦးရေ300,000ကျော်ဒုက္ခသည်စခန်းတွေစီကိုရောက်ရှိသွားခဲ့ကြပါတယ်။မြက်ကူဒီယားနဲ့တရုတ်မှာလဲဘာသာရေးဖိနှိပ်မှုတွေဆက်လက်ပြီးတော့ဖြစ်ပေါ်နေပြီးတော့အီရတ်နိုင်ငံမှာလည်းခရီးယာနဲ့တခြားဘာသာဝင်တွေထွက်ပြေးတိုက်ရှုံနေရတာဖြစ်ပါတယ်။ပါကစ္စတန်မှာလည်းရှီးအိတ်နဲ့ဆွန်နီမွတ်စလင်ပြည်ပခတ်ဟာပြင်းထန်လာပြီးတော့အခုထိလူ400ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။ဒါအပြင်ခရီးယာဖျားကျောင်းတွေဘုံခွဲခံခဲ့ရတဲ့အတွက်လူပေါင်း80ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။ရုရှားနိုင်ငံမှာလည်းအော်သိုဒေါ့စ်ခရီးယန်ကလွဲပြီးတော့ကျန်တဲ့ဘာသာရေးတွေဖိနှိပ်ချုပ်ချယ်ခံနေရတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။အခုလိုဖြစ်ရတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားယူဝင်ကြီးဌာနဒီမိုကရေစီလူ့အခွင့်အရေးနဲ့အလို့သမားကြီးရာလက်ထောက်ဝန်ကြီးတွန်မာလနော့စကီက
But the most significant abuses of religious freedom those involving large scale discrimination persecution and killing rarely arise naturally from religious differences among ordinary people there is usually
တကယ်တော့ဘာသာရေးပြစ်ပခတ်ကြီးတွေမှာပြစ်ပခတ်ဖြစ်ပွားအောင်တာမန်ပြည်သူတွေကလှုပ်ဆောင်နိုင်ခဲ့ပါတယ်အဲ့ဒီဖြစ်ရတွေရဲ့နောက်ွယ်မှာနိုင်ငံကြီးအကျိုးအမြတ်တွေလူတွေစုကဘာသာရေးပြည်ပခတ်ကိုအသုံးချနေကြတယ်ဆိုတာကမ္ဘာနေရာအတော်များများမှာတွေ့မြင်နေရပါတယ်လို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။တစ်ဖက်မှာလည်းဘာသာမတူသူချင်းအချင်းချင်းအကာအကွယ်ပေးကြတဲ့ဖြစ်ရပ်တွေကိုလည်း2013ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစိုးရခန်းစာမှာဖော်ပြထားပါတယ်။ပါကစ္စတန်နိုင်ငံနဲ့အီဂျစ်နိုင်ငံတွေမှာခရီးယန်ဖျားကျောင်းတွေကိုအစွန်းရောက်မွတ်စလင်တွေရဲ့ဝင်ရောက်ဖျက်ဆီးမဲ့ကိစ္စကနေအကာအကွယ်ပေးတဲ့အနေနဲ့ဒေသခံမွတ်စလင်တွေကကျောင်းကိုပတ်ဝိုင်းပြီးတော့အကာအကွယ်ပေးခဲ့ကြတဲ့ဖြစ်ရပ်ရှိခဲ့သလိုအီဂျစ်နိုင်ငံမှာလည်းအလားတူဖြစ်ပွားခဲ့ပါတယ်။ပြည်ထောင်နိုင်ငံမှာလည်းမွတ်စလင်မလီကိုဖျက်မဲ့လူအုပ်ကိုအော်သိုဒေါ့စ်ဂျူးဘာသာဝင်တွေကဝန်းရံပြီးတော့အကာအကွယ်ပေးခဲ့ကြတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်ခင်ဗျာ။